တော်ရရှိများရှင်အခုဆက်လက်ပြီးတော့စိတ်ကြယောဂအကြောင်းဘယ်လိုစကားပြောကြမလဲဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။လူတွေဟာအသက်အရွယ်ရလာတာနဲ့အမျှအထီးကျန်မှုတွေကိုပိုခံစားရနိုင်တယ်လို့ကိုကိုကိုငါဘာအတွဲမှာအတုံးမွင်တော့ဘူးဆိုတဲ့စိတ်တွေဝင်လာတတ်တယ်လို့ SBS ကအေမီချန်ယူဝန်ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်။အသက်အရွယ်ကြီးသူဆယ်ရာခိုင်နှုန်းကနေ15ရာခိုင်နှုန်းလောက်ဟာစိတ်ကြယောဂခံစားရလေးရှိတယ်လို့လည်းခန့်မှန်းကြပါရစေ။အသက်အရွယ်ကြီးသူတွေမှာစိတ်ကြယောဂဖြစ်နေကြောင်းဘယ်လိုလက္ခဏာတွေကိုကြည့်ပြီးတော့ပြောဆိုနိုင်သလဲ။ကိုယ်စိတ်ပူပန်ပေးနေရတဲ့လူနဲ့ဘယ်လိုစကားစမြည်စတင်ပြောဆိုမလဲစတာတွေကိုလေ့လာကြရအောင်။မလီနီဘက်ကတ်စ်ဟာမဲလ်ဘန်မြို့အရှေ့တောင်ပိုင်းကအန်လီဗန်အဖွဲ့မှာလှုပ်အားပေးလုပ်သူဖြစ်ပါတယ်။သူကတော့ဩစတြေးလျနိုင်ငံကိုအသေးရောက်လာတဲ့ပြည်ပကလူတွေနဲ့ဒုက္ခသည်အဖြစ်ရောက်လာသူတွေကိုတင့်တော်ရာကျန်းမာရေးဝန်ဆောင်မှုနဲ့နေရာချထားရေးဝန်ဆောင်မှုတွေရရှိအောင်ချိတ်ဆက်ပေးသူဖြစ်ပါတယ်။မာလီနီရဲ့အဆိုအရအသက်အရွယ်ကြီးသူတွေဟာတခြားလူတွေထက်စိတ်ကြယောဂါကိုပိုခံစားရပေမဲ့တချို့ကတော့အဲ့ဒီလက္ခဏာကိုကြည့်ပြီးတော့အသက်ကြီးတဲ့အခါဖြစ်တတ်တဲ့လက္ခဏာလို့ပဲချင်းမားနေတတ်တယ်လို့ဆိုပါတယ်
။ First thing is they themselves are not aware that they are going through some kind of sickness. The few people they have connection with, they are unable to identify, okay, this person is going through some kind of anxiety or depression.
ပထမဆုံးကတော့အသက်ကြီးသူတွေကိုယ်တိုင်ကလည်းသူတို့ရဲ့စိတ်ကြမ်းမာရေးချို့တက်နေတာကိုသတိမထားမိခြင်းဖြစ်ပါတယ်။အသက်ကြီးသူတွေနဲ့အဆက်အသွယ်ရှိတဲ့လူတွေကလည်းဟုတ်ပြီးဒီလူကဖြစ်စိုးရိမ်တော့ကစိတ်တွေစိတ်ကြယောဂါတွေဖြစ်နေလို့အိမ်မရဖြစ်နေတာဒါမှမဟုတ်ဒီလိုပုံစံနဲ့ပြောဆိုဆက်ဆံနေတာကတခုခုပဲဆိုတာမျိုးကိုသတိမထားမိပဲနဲ့အသက်ကြီးလာရင်ဖြစ်တတ်တယ်လို့ပဲယူဆကြတာဖြစ်ပါတယ် AMA အဖွဲ့ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာမူကက်ရှ်ဟိုက်ကာဝါဟာအထွေထွေကုဆရာဝန်ဖြစ်တယ်လို့စိတ်ကြမ်းမာရေးဆိုင်ရာဝန်ဆောင်မှုပေးတဲ့ Beyond Blue ရဲ့ Boat အဖွဲ့ဝင်လည်းဖြစ်ပါတယ်။အဲ့ဒီဆရာဝန်ရဲ့အဆိုအရတချို့ရိုးရာယဉ်ကျေးမှုတွေမှာသူတို့ခံစားနေရတဲ့ဝေဒနာကိုတခြားလူတွေနဲ့အသစ်ပေးအကူအညီတောင်းတာမျိုးမလုပ်ကြပေမဲ့လူတွေရဲ့အပြုအမူကိုကြည့်ပြီးတော့ဒီလူစိတ်ကြယောဂါဖြစ်နေသလားဆိုတာကိုပြောဆိုနိုင်တယ်လို့ရှင်းပြပါတယ်။
It's often just the way in which they appear. They haven't taken time to look after themselves with how they dress, demeanor, you know, the way they groom themselves. The house may be untidy. They may just not speak very happily.
အများအားဖြင့်တော့သူတို့ရဲ့ရုပ်သွင်းပုံစံအနေအထားနဲ့သိနိုင်ပါတယ်။အဝတ်အစားဝတ်တဲ့အပေါ်ဂရုမစိုက်တော့တာတွေ၊ကိုယ်နှုတ်အမူအရာပြောင်းတာတွေ၊အိမ်ကိုမထိန်သိမ့်တော့ဘဲရှုပ်ပွားနေတာတွေ၊စကားပြောဆိုတဲ့အခါမှာလည်းပျော်ရွှင်မှုကင်းမဲ့ပြီးအတန်အတက်အကျမရှိတာတွေစကားပြောတဲ့အခါမှာလည်းအသက်မပါတာတွေကစိတ်ကြနေတဲ့လက္ခဏာတချို့ဖြစ်ပါတယ်။အဲ့ဒါတွေကတော့လုံနေကြအလုပ်ကိုပုံမှန်မလုပ်နိုင်တော့တဲ့အကြောင်းစိတ်ဝင်စားမှုမရှိတော့တဲ့အကြောင်းရှစ်ဆက်ပြီးတော့ဘာမှမျောကြည့်စရာမရှိတဲ့အကြောင်းဘဝကနေပျော်စရာမကောင်းကြောင်းယူဆလို့အဲ့ဒီလိုဖြစ်နေတာလို့ရှင်းပြပါတယ်။Altona North ဆိုတဲ့ရပ်ကွက်မှာဒေါက်တာ Hikawell ကအလုပ်လုပ်တာဖြစ်ပြီးတော့အများစုကတော့အဲ့ဒီလိုလက္ခဏာတွေကိုတယောက်ယောက်ကသတိပြုမိရကနေဆရာဝန်စီခေါ်လာလို့စိတ်ကြဝေဒနာဖြစ်တာကိုသိကြရတာလို့ပြောပြပါတယ်
In my practice on a daily basis I'll have concerned neighbors bringing in their older retired neighbors because they're worried about them one shape or form
ကျွန်တော်ရဲ့စေခံမှာဆိုရင်နေ့စဉ်နီးပါအိမ်ကြီးချင်းတွေကသူတို့အိမ်သားကတဲ့ကြီးရွယ်အိုရဲ့အမူအရာအတွက်စိုးရိမ်လို့ဆိုပြီးတော့ဆေးခန်းခေါ်လာတာမျိုးတွေကြုံရလိရှိပါတယ်။ကျန်းမာရေးပြဿနာကိုစိုးရိမ်လို့ဒါမှမဟုတ်အဆမတန်ပိန်သွားတာကိုသတိထားမိလို့ဒါမှမဟုတ်ငိုနေတာကိုတွေးမိလို့ဆိုပြီးဆရာဝန်စီခေါ်လာပြီးဆေးခန်းပြတာဖြစ်ပါတယ်။အဲ့လိုမှမဟုတ်ရင်လဲသူတို့နဲ့စကားပြောတဲ့အခါစိတ်ဝင်စားမှုနည်းနေတာဆက်ဆံစကားပြောတာကိုလက်မခံတာမျိုးတွေဖြစ်နိုင်တာကြောင့်အဲ့ဒီလူတွေနဲ့ချိကပ်ပုံချိကနီးကလည်းအရေးကြီးတယ်လို့ဒေါက်တာမူကက်ရှ်ကပြောပါရယ်အ အသက်အရွယ်ကြီးသူတွေနဲ့စိတ်ကြမ်းမာရေးအကြောင်းဆွေးနွေးမှုစတင်ဖို့ကမလွယ်ဘူးဆိုတာကိုမာလီနီကလည်းသဘောတူပါတယ်
I just be there for them, give them calls, go out with them, just to make them feel comfortable. If I feel that they need to see someone professionally, I connect them with them.
ကျမကတော့သူတို့အတွက်အဆင်သင့်ရှိပေးပါတယ်။သူတို့ကိုဖုန်းဆက်ကြည့်မယ်၊အပြင်ခေါ်ထွက်မယ်၊သူတို့သက်တောင့်သက်သာခံစားရအောင်လုပ်ပေးတာပါပဲ။အဲဒီလိုမဟုတ်ဘဲပညာရှင်တွေနဲ့တွေ့တဲ့နယ်လို့ထင်ရင်တော့သူတို့ကိုပညာရှင်တွေနဲ့ချိတ်ဆက်ပေးပါတယ်။ပြီးတော့ဒီလိုကိစ္စရတွေကဖြစ်နေကြအရာဖြစ်ပြီးလူတိုင်းမှာပြဿနာကိုစီရှိကြလို့အခုလိုခံစားရတာဟာဘာမှစိုးရင်စရာမဟုတ်ဘူးဆိုပြီးအားပေးစကားပြောလို့ရှိပါတယ်။အချို့အားဖြင့်ပြောရရင်တော့သူတို့ကိုမျောလင့်ချက်မြင့်တင်ပေးတာပါပဲလို့ပြောပြသွားခဲ့ပါတယ်။အသက်ကြီးသူတွေရဲ့စိတ်ချမ်းသာရေးနဲ့ပတ်သက်ပြီးစိုးရင်ပူပန်ရတယ်ဆိုရင်တော့စကားစမြည်ကကောင်ပြောဆိုနိုင်အောင်လွယ်ကူတဲ့မေးခွန်းတွေကိုမေးပြီးတော့စိတ်ကြမ်းမာရေးအခြေအနေအကဲခတ်ကြည့်နိုင်တယ်လို့ဒေါက်တာဟာကာဝဲလ်ကပြောပါတယ်
။ People will not say that they are low or depressed. They always put a brave face on. The most common greeting is how are you going? How are you? And the most common response is I'm all right. And it's actually important to go beyond that.
လူတွေကတော့သူတို့စိတ်ညစ်နေတယ်ဒါမှမဟုတ်စိတ်ဓာတ်ကျနေတယ်လို့အလိုလိုနေရင်ပြောမှာမဟုတ်ပါဘူး။အမြဲတမ်းဘာမှမဖြစ်သလိုမျက်နာထားမျိုးကိုထားတတ်ကြပါရဲ့လူအတိုင်းဝိုင်းမှာလဲတယောက်နဲ့တယောက်နှုတ်ဆက်တဲ့အခါနေကောင်းလားဆိုတဲ့မေးခွန်းနဲ့စတင်ပြီးတော့မေးတတ်ကြပါရဲ့အဲ့ဒီလိုမေးလိုက်ရင်လဲအဖြေကနေမကောင်းရင်တော့နေကောင်းပါတယ်လို့အလိုလိုနဲ့ဖြေဆိုကြပါရဲ့အဲ့ဒီတော့ဒီထက်မကမေးမြန်းတတ်ဖို့လိုပါရဲ့ဥပမာကကောင်းအိပ်ပျော်လားစားရတာခတွင်းအရသာဘလို့နေလဲတခုခုအတွက်စိုးရင်ပူပန်နေရလားဘဝကဘလို့နေလဲစိတ်ဖြစ်စီမှုများလားစတဲ့မေးခွန်းတွေကိုမေးကြည့်နိုင်ပါတယ်အချိန်အခါတင့်တဲ့အတော်အတွင်ဒီလိုမေးခွန်းမေးတာကတခါတလေလူတွေကိုသူတို့ခံစားနေရတာတွေကိုယဉ်ဖွင့်လာအောင်လှုပ်ဆောင်ပေးရရောက်နိုင်တယ်လို့ပြောပါတယ်တခါတလေစိတ်ကြမ်းမာရေးချို့တက်မှုကကိုယ်ကြမ်းမာရေးကိုထိခိုက်နိုင်တယ်လို့လည်းဆိုပါတယ်ဥပမာစိတ်ထိခိုက်ရာကနေကိုယ်ခန္ဓာကိုက်ခဲနာကျင်တာတွေမူးဝေတာမျိုးတွေဖြစ်တယ်လို့ဆိုပါတယ
် If something's wrong it's wrong but sometimes it can be a depressive illness anxiety illness which can mimic some of the symptoms of those medical conditions so you always need to work those side by side
ကျွန်တော်ထင်တာကတော့တခုခုမားနေရင်တော့မားမှာပါပဲဒါပေမဲ့တစ်ခါတလေစိတ်ကြဝေဒနာဖြစ်နေတာဒါမှမဟုတ်ကျမရေးနဲ့ပတ်သက်ပြီးပူပန်နေရတာဖြစ်နိုင်သလိုတခါတလေအဲ့ဒီလိုစိတ်ခံစားမှုကကိုယ်ခန္ဓာအပေါ်တက်ရောက်ပြီးကိုယ်ခန္ဓာကျန်းမာရေးချို့တဲ့တဲ့ပုံစံပြသနိုင်တယ်လို့ပြောပါရယ်။ဒါကြောင့်မလို့ကိုယ်ရောစိတ်ပါကျန်းမာသလားဆိုတာကိုစမ်းသပ်စစ်ဆေးဖို့အရေးကြီးပါတယ်။စိတ်မကျန်းမာရင်ကိုယ်ခန္ဓာအပေါ်တက်ရောက်နိုင်သလိုကိုယ်ခန္ဓာမကျန်းမာရင်လည်းစိတ်ကျန်းမာရေးအပေါ်တက်ရောက်နိုင်တဲ့အတွေ့နောက်ခုစလုံးကအရေးကြီးတယ်လို့လည်းပြောသွားခဲ့ပါတယ်။ဖြားနာမှုတွေမိသားစုနဲ့ဆွေမျိုးတည်ဆုံမှုတွေမိသားစုပြိုကွဲမှုတွေငွေရေးကြေးရေးအခက်အခဲတွေအပေါင်းအသင်းနဲ့မတင်းမြတာတွေအထီးကျန်တာတွေဒါမှမဟုတ်တနေရချာရှေ့ပြောင်းနေထိုင်ရမှုတွေကစိတ်ကြယောဂအထိဖြစ်စေနိုင်ပါတယ်။
People who are retired or retiring and feel that they have a lack of purpose. Older people often feel a burden on their families, they feel a burden on their children, grandchildren, and you know, they need to be reassured that's not the case.
အသက်အရွယ်ရအလောက်ကနေနားရတော့မယ်ဒါမှမဟုတ်အနားယူလိုက်ရတဲ့လူတွေဟာတခါတလေအတိတ်ပဲမဲ့တဲ့ဘဝနေရသလိုခံစားရနိုင်ပါတယ်။တချို့အသက်ကြီးရွယ်အိုလူတွေကသူတို့ကြောင့်သူတို့ရဲ့သားသမီးတွေမျိုးတွေဝန်တော်ဝန်ပိုးထမ်းနေရတယ်လို့မြင်ပြီးတော့စိတ်အားငယ်စိတ်ဝင်တက်တာကြောင့်သားသမီးတွေကလည်းတက်ကြီးမိဘတွေရှိနေတာကဝန်ထုတ်ဝန်ပိုးမဖြစ်ဘူးဆိုတဲ့အကြောင်းမိဘတွေအဖိုးအဖွားတွေတီအောင်ပြောပြတင်ပါတယ်နေထိုင်မကောင်းဘူးဆိုရင်ကုသလို့ရနိုင်ပါတယ်ကိုယ်ခန္ဓာစမ်းမရေးကုသနိုင်သလိုစိတ်ဖြစ်စည်းမှုကနေစိတ်ကြမ်းမရေးချို့တက်ရင်လည်းကုသမှုရယူနိုင်ပါတယ်စိတ်ကြမ်းမာရေးချို့တဲ့တာဟာရှက်စရာမဟုတ်ပဲဖြစ်လျဖြစ်ထအရာဖြစ်သလိုကုသလို့ရတဲ့အရာလည်းဖြစ်တယ်လို့ဒေါက်တာမူခက်ရှ် ဟိုက်ကဝဲလ်ကပြောပါရယ်။ဩစတြေးလျနိုင်ငံကလူဦးရေ45ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဘဝတကွေကွေမှာစိတ်ကျန်းမာရေးချိုတက်မှုနဲ့ခံရလေရှိကြပါရယ်။နှစ်စဉ်နှစ်တိုင်းလူပေါင်းသက်သန်းကစိတ်ကြယောဂါခံစားရလေရှိပြီးတော့လူပေါင်းနှစ်သန်းကတော့စိုးရင်ကြောင်ကြတဲ့ဝေဒနာနဲ့အိတ်မပြောစားမဝင်မျိုးဖြစ်တာကိုခံစားရလေရှိပါရယ်။ကိုကိုယ်တိုင်ဖြစ်စေတခြားတယောက်ဖြစ်စေစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးစိုးရင်ရရင်တော့တဆင့်ပြီးတဆင့်လှုပ်ဆောင်သွားနိုင်တဲ့နည်းလမ်းတွေရှိပါရယ်။
There's a lot that can be done, including conversation, including joining people up to other people who can put a bit of spark back into life, provide them activities.
လူတွေအများကြီးလုံနိုင်ပါတယ်။အဲ့ဒီအထက်မှာစကားစမိပြောဆိုတာတွေတခြားလူတွေနဲ့အပေါင်းအသင်းဖြစ်အောင်ချိတ်ဆက်ပေးတာတွေသူတို့ဘဝပိုကောင်းအောင်လုပ်ပေးနိုင်မယ့်လူတွေနဲ့တွေ့ဆုံပေးတာတွေသူတို့မှာလှုပ်ရှားတစ်ခုခုရှိအောင်လုပ်ပေးတာမျိုးစံမှန်ရေးပညာရှင်နဲ့တွေ့ပေးတာတွေစိတ်ကျန်းမာရေးပညာရှင်တွေအပြင်ရိုးရိုးဆရာဝန်နဲ့တွေ့ပေးနိုင်သလိုကိုယ့်လူမှုအတိုင်းဝိုင်းအတွက်အလုပ်လုပ်ဆောင်ပေးသူတွေနဲ့စကားပြောဆိုနိုင်အောင်ချိတ်ဆက်ပေးတာမျိုးတွေလည်းလှုပ်ဆောင်နိုင်ပါတယ်။လူတွေနဲ့ဆက်ဆံပေါင်းသင်းတာကပျော်ရွှင်မှုကိုပေးနိုင်တယ်ဆိုတာကိုမာလီနီကလည်းသဘောတူပါတယ်။
Especially the people who are connected with something like, say, religious people. There are seniors group, ethnic senior groups are there. There's some kind of interaction with the other people. That way.
အထူးသဖြင့်သဇုံတရားကြောင့်လူတွေနဲ့ပေါင်းတင်ဆက်ဆံရတာတွေဥပမာဘာသာရေးလောကကလူတွေတက်ကြီးရွယ်အိုအဖွဲ့အစည်းတွေကိုယ့်လူမျိုးရဲ့အဖွဲ့တွေနဲ့ဆက်ဆံပေါင်းတင်တာတွေကကိုယ့်အတွက်အထောက်အကူပြုနိုင်ပါတယ်။တခြားလူတွေနဲ့ပေါင်းတင်ဆက်ဆံမှုလုပ်တာကပိုကောင်းတဲ့ဘဝကိုရရှိစေသလိုပိုပြီးလဲတက်ရှိကျမ်းမာစေနိုင်တယ်လို့ပြောသွားခဲ့ပါတယ်။တရာရှင်များရှင်အကယ်လို့ကိုကိုတိုင်းပဲဖြစ်ဖြစ်ကိုရဲ့အသည့်ထဲရပဲဖြစ်ဖြစ်စိတ်ကြယောဂါခံစားနေရရင်တော့ Saint Australia ဒါမှမဟုတ် Black Dog Institute ဒါမှမဟုတ် Lifeline ဒါမှမဟုတ် Beyond Blue website ကိုသွားပြီးတော့လေ့လာနိုင်သလိုအကူအညီလဲတောင်းခံနိုင်ပါတယ်။ဒါမှမဟုတ် lifeline ရဲ့ဖုန်းနံပါတ်ဖြစ်တဲ့1311114ကိုခေါ်ဆိုနိုင်သလိုအရွယ်မရွေးအမျိုးသားတိုင်းကိုဝန်ဆောင်မှုပေးတဲ့1311789978ကိုဆက်သွယ်နိုင်တဲ့အပြင် Beyond Blue ရဲ့ဖုန်းဖြစ်တဲ့1339322464369ကိုဆက်ပြီးတော့လည်းအကူအညီတောင်းခံနိုင်ပါတယ်။အင်္ဂလိပ်စကားနဲ့မဟုတ်ရင်လည်းအခမဲ့ကိုဘာသာနဲ့စကားပြန်ဝန်ဆောင်မှုရဖို့အတွက် TIS helpline ရဲ့ဖုန်းဖြစ်တဲ့1313453ကိုဆက်သွယ်ပြီးတော့ဆိုင်းယာဘာသာစကားကိုတောင်းဆိုနိုင်တယ်လို့တင်ပြလိုက်ရပါတယ်ရှင်။